သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်ပရာရှိမြောင်ယနေ့ February 14ရက်ဗုဒ္ဓဦးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတင်ပြအောင်ပါယနေ့အတွက်ထိတ်တန့်သတင်းများFirst Nation များရဲ့အသုံးစရိတ်ကိုစီရင်စစ်ရတောင်းဆို။ Australia ထာနီတိုင်းသားများဆိုင်ရာဝင်ကြီး Linda Berry သည် First Nation အစီအစဉ်များရဲ့အသုံးစရိတ်ကိုစီရင်စစ်ရန်အတွက် Federal တိုက်ခတ်များကတောင်းဆိုမှုကိုပယ်ချခဲ့ပါတယ်။ Miss Berry သည်နောက်ဆုံး Closing the Gap နှစ်ပတ်တဲ့အစီအစဉ်ကစားတွင်အဓိကကျသောနေပယ်19ခုနှင့်4ခုကိုသာပြစ်မှတ်ထားနေကြောင်းဖော်ပြပြီးနောက်ထာနေတိုင်းသားမြင့်မြတ်မှုကိုကင်တွယ်ဖြည့်ရှင်းရနှစ်ပါတီမှချိုးပန်းအားထုတ်မှုကိုတောင်းဆိုခဲ့ပါတယ်။ဝန်ကြီးချုပ်အန်သနီအယ်ဘနီစီကထာနေတိုင်းသားအစီအစဉ်များကိုပြန်လည်စစ်ဆေးရန်ထပ်မံတောင်းဆိုခဲ့ပြီးနောက်အထက်ခံခေါင်းဆောင်ပီတာဒတ်တင်ကပါလီမန်သို့အင်္ဂါနေ့ဖေဖော်ဝါရီ23ရက်နေ့တွင်မင်ကွန်းပြောကြားခဲ့ပါတယ်။ဒါ့ပေမဲ့မစ်ဘာနီသည်အစီအစဉ်ကစားရဲ့ခွင့်ရှိချက်အတွက်တောင်းဆိုမှုများကထာနေတိုင်းသားအသိုင်းအဝိုင်းအဖွဲ့အစည်းများကိုအဖြစ်တရားကြိုးပမ်းမှုတစ်ခုသာဖြစ်တယ်လို့ ABC တို့ပြောကြားခဲ့ပါတယ်။အစီအစဉ်ကစားတွေ့ရှိချက်များကိုခွင့်မြုံနိုင်တော်ဟုဖော်ပြထားသောဝန်ကြီးချုပ်က First Nation ကလေးများကော်မရှင်နာဝေလံခေါင်းတည်သောဒေသများအတွက်အလုတ်ကင်အစီအစဉ်နဲ့ Wi-Fi ဆက်မြင့်တင်မှုများအပါဝင်အစပြုမှုအသစ်များစွာကိုထုတ်ပြန်ကြေညာခဲ့ပြီးတိုင်းသားကလေးငယ်များအချုပ်ထဲတွင်သိဆုံးမှုများအကြောင်းကိုအချိန်နဲ့တပြေးညီအစီရင်ခံစာတင်ပြခဲ့ပါသည်။ဘာနာဘီဂျော့ချ်ကိုကိုရီးကိုတာခွင့်ယူရန်တောင်းဆို။အတိုက်ခံကောင်းဆောင်ပီတာဒတ်တင်ကဘာနာဘီဂျော့ချ်ကိုညဉ့်ညမ်းသောစကားတွေပြောနေတဲ့စိုက်ခင်းအိုဘေးမှာရဲမှုပြီးမြေပြင်ပေါ်မှာလဲချနေတဲ့ဓာတ်ပုံတွေထွက်ပေါ်လာပြီးနောက်ကိုရီးကိုတာခွင့်ယူရန်တောင်းဆိုလိုက်ပါသည်။National Party ခေါင်းဆောင် David Littleproud က Mr. Joyce အားနားယူလိုပါကပတ်ပိုးပေးမိဖြစ်ကြောင်း Channel 7သို့ပြောကြားခဲ့ပါတယ်။ဒီသာထင်ရှားနေမှာအရင်ပြုမှုသည်ပုံမှန်မဟုတ်ပါဘူး။ Barnaby ဟာသူ့ကိုယ်သူနဲ့မိသားစုကိုအရှက်ရစေပါတယ်။ရင်ခံပြဿနာများနဲ့အချိန်နှီးချုပ်ကိုရှင်းလင်းပြသစွာထုတ်ဖော်ပြောဆိုနေချိန်မှာသူ့ရဲ့ယုံကြည်မှုကိုမချိုးဖျက်နိုင်တော့တခြားအခြေအနေများလည်းရှိနေပါသေးတယ်အဓိကကတော့ကျွန်တော်တာဝန်ကသူ့ချမ်းမာရေးအတွက်ဖြစ်ပြီးဒီပြဿနာတွေအားလုံးကိုကင်တွယ်ဖြေရှင်းနိုင်ပြီးသူ့ကိုယ်သူမျှော်လင့်ထားတဲ့အဆင့်ကိုပြန်ရောက်ဖို့တေချာအောင်အချိန်တစ်ခုယူရင်းနဲ့ဆိုရင်တော့ကျွန်တော်ရှင်းရှင်းလင်းလင်းပြောပါမယ်ဒါကိုအပြည့်အဝကျွန်တော်ထောက်ခံပါတယ်ဗစ်တိုးရီယားမှာအိမ်ပေါင်း3သိန်းနီးပါးပြစ်စစ်ပြတ်နေစဉ်ဗစ်တိုးရီယားပြည်နယ်တွင်မုန်တိုင်းများပြင်းထန်စွာတိုက်ခတ်ပြီးနေအပူချိန်များချစ်ချစ်တောက်ပူပြင်းပြီးနောက်သိန်းနဲ့ချီသောအိမ်များနဲ့စီပွားရေးလုပ်ငန်းများမှလက်စစ်မီပြတ်တောက်ရရှိပါသည်။ Waverley, Burwood East, Vermont, Vermont South နဲ့ Bendy အပါအဝင် Melbourne ရဲ့အရှေ့ဘက်နဲ့အရှေ့တောင်ဘက်စင်ကြယ်ပုံရပ်ကွက်များမှလက်စစ်မီပြတ်တောက်မှုကိုခံနေရတယ်လို့ဆိုပါတယ်။ပြင်းထန်သောအပူချိန်အောက်တွင်ဒီစစ်ဆေးယုံမှတာဝါတိုင်များပြိုချခြင်း၊ဂီယာချိုးများပြုတ်ချခြင်းနှင့်တစ်စစ်တဟားလိုက်များမှဂျန်နရေတာများစွာကိုချိတ်ဆက်မှုပြတ်တောက်ခြင်းတို့ကြောင့်အထူးထိတ်အချိန်၌ခမန်းကြီးအရာ၅သိန်းမောင်းတဲတွင်ခြံရစ်ခဲ့ပါသည်။ Australian Energy Market Operator မှအဆိုပါတအားပြတ်တောက်မှုသည်မုန်တိုင်းထောက်ရှားမှုလေပင်တိုက်ခိုက်ခြင်းနှင့်မိုးကြိုးပစ်ခြင်းတို့ကြောင့်ဖြစ်တယ်လို့ပြောဆိုပါသည်။လက်ရှိအင်အားတစ်သိန်း800လီပါဝါမရှိဘဲဖြစ်နေပါတယ်ဗစ်တိုးရီယားချေဘော့ကော်မစ်အင်ဒပ်စထရီရဲ့အမှုဆောင်ရာရှိချုပ်ပေါ်ဂူရာကရေဂျို 3AW ကိုပြောဆိုရာတွင်ပြည်내အတွင်းရှိစွိုင်းလိုင်းသည်ခမန်းထားတဲ့ရည်ရွယ်ချက်အတွက်အဆင်မပြေကြောင်းပြောဆိုသွားပါတယ်စင်တာလင့်ထောက်ပံ့မှုအတွက်တောင်းဆိုမှုများ Services Australia တို့တိုင်ချမှုပေါင်းတသန်းကျော်သည့်ဌာနသို့ဝန်ထမ်းအသစ်ထောင်ပေါင်းများစွာငှားရမ်းပြီးတဲ့အတွက်ပုံနေသောအလုပ်များကိုလျှော့ချရန်တောင်းဆိုမှုများရှိနေပါသည် Services Australia ရဲ့အမှုဆောင်ရရှိချုပ်အသစ် David Hazelhurst ၏2023ခုနှစ်ဒီဇင်ဘာလထိတောင်းဆိုချက်ပေါင်းတိတ္တသမတသန်းကျော်ကိုအထက်လွှတ်တော်ခန့်မှန်းချက်ကော်မတီကပြောကြားခဲ့ပါတယ် Federal ဆိုအမ Services Australia သည်၎င်း၏ဌာနအတွက်အပေါ်ဝင်တန်း 3,000 ကိုယမနစ်ကငှားရမ်းထားတဲ့အတွက်၎င်းရဲ့စုဆောင်ရေးပြတ်မှတ်သို့ရောက်ရှိခဲ့ကြောင်းအတည်ပြုပြောဆိုပြီးနောက်ထွက်ပေါ်လာခြင်းဖြစ်ပါတယ်။နေ့စဉ်သတင်းတို့ News Flash များကိုပိုမိုကြားသိရန် SBS Language Podcast ကိုသွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ